အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့အသေးစားလုပ်ငန်းတွေကိုကူညီပေးမယ့် Shop ကို Facebook နဲ့ Instagram ဖြန့်ချိတယ်ဆိုတဲ့သတင်း၊စာတင်ကြောင်းများအားနေထိုင်မှုပုံစံပြောင်းလဲကပြန်ဖွင့်ရမှာဖြစ်ကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောကြားတယ်ဆိုတဲ့သတင်းနဲ့ Pre-University ကျောင်းသားကျောင်းသူများအတွက် Online Soft Skills Training ဖွင့်လှစ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့အသေးစားလုပ်ငန်းတွေကိုကူညီပေးမယ့် Shop ကို Facebook နဲ့ Instagram ဖြန့်ချိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။လုပ်ငန်းတွေရဲ့ Facebook page ဒါမှမဟုတ် Instagram profile ကနေကုန်ပစ္စည်းတွေကြည့်ရှုဝယ်ယူနိုင်ဖို့ shop ကိုဖြန့်ချိလိုက်ပါတယ် Facebook နဲ့ Instagram တို့က e-commerce ကဏ္ဍမှာအထိုက်အလျောက်ပါဝင်ပြီးသားပါ Facebook မှာဆိုရင် marketplace ရှိသလို Livra cryptocurrency အစီအစဉ်ကိုလည်းစတင်ထားပါတယ် Instagram မှာတော့ post နဲ့ကြော်ညာတွေမှာကုန်ပစ္စည်းတွေဝယ်ယူနိုင်ဖို့ထောက်ပံ့ထားပါတယ်အခု shop ဆိုတဲ့ tool အသစ်ကတော့လုပ်ငန်းတွေကFacebook ဈေးဆိုင်တစ်ခုအသွင်ပြောင်းထားပါတယ်။ကေယောဂါကာလအတွင်းစားသုံးသူတွေက Facebook နဲ့ Instagram profile တွေကို data သွင်းစားတောက်ဆိုင်နဲ့စတိုးဆိုင်အချက်အလက်ရရှိတဲ့အရင်းအမြစ်အဖြစ်သဘောထားလာပါတယ်။ Coronavirus ကေယောဂါကြောင့်စီးပွားရေးတွေကျဆင်းခဲ့ပါတယ်။အဲ့ဒီလိုပဲအသေးစားလုပ်ငန်းတွေလည်းအထိနာသလိုအကြီးအကျယ်ပျက်စီးခဲ့ပါတယ်။ Facebook ပေါ်မှာကြော်ညာပြီး post တင်နေတဲ့အသေးစားလုပ်ငန်းများစွာထွက်ပေါ်လာပါတယ်။ဒါကြောင့်ကုမ္ပဏီအနေနဲ့ကေယောဂါအတွင်းလုပ်ငန်းတွေရှင်သန်နိုင်ဖို့အထောက်ပံ့ပေးလာတာပဲဖြစ်ပါတယ်။ Facebook Live Session ကဏ္ဍမှာတော့ CEO Mark Zuckerberg က COVID-19 အတွင်းရုန်းကန်နေရတဲ့လုပ်ငန်းတွေအကြောင်းပြောခဲ့သလိုစီးပွားရေးအထိနာမှုမပြည့်ပြတ်သေးဘူးလို့ပြောခဲ့ပါတယ်။အခု Shop ကလည်းကေယောဂါပြီးတဲ့နောက်ဆက်လက်အသုံးဝင်မယ်လို့ Zuckerberg ကပြောခဲ့ပါတယ်။ကျွန်တော်တို့ဘဝကို online ပေါ်မှာဆက်လက်နေထိုင်ပြီး online ပေါ်မှာပဲဆက်လက်လှုပ်လှုပ်ကြိုင်မယ်လို့ပဲထင်ပါတယ်လို့ပြောခဲ့တာပဲဖြစ်ပါတယ်။ဆက်လက်ပြီးစာတင်ကြောင်းများအားနေထိုင်မှုပုံစံပြောင်းကပြန်ဖွင့်ရမှာဖြစ်ကြောင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောကြားတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။စာတင်ကြောင်းများအားနေထိုင်မှုပုံစံပြောင်းကပြန်ဖွင့်ရမှာဖြစ်ကြောင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်နှင့်ဒိုင်းရိုက် live ထုတ်လွှင့်မှုအစီအစဉ်မှာပြောကြားခဲ့တာပဲဖြစ်ပါတယ်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က COVID-19 ရောဂါကြောင့်ကျောင်းများအမြဲပိတ်ထား၍မရကြောင်းနဲ့သင်ယူမှုတင်ကြားမှုပုံစံပြောင်းလဲပြီးကျောင်းများပြန်ဖွင့်ရမည်ဟုထည့်သွင်းပြောကြားခဲ့ခြင်းပဲဖြစ်ပါတယ်။ကျောင်းတွေကအမြဲပိတ်ထားလို့လည်းမရဘူး။ပြန်ဖွင့်ရတဲ့အခါကလေးတွေကိုခွာခွာထားဖို့ဆိုရင်ဒီနိုင်ငံကကျောင်းတွေကအတန်းတန်းမှာကျောင်းသားကျောင်းသူတွေများတယ်။ကျောင်းသားကျောင်းသူတဦးနဲ့တဦးခက်ခွာခွာစာသင်ရမယ့်စနစ်ကိုကျင့်သုံးရမှာဖြစ်တာကြောင့်နေရာအခက်အခဲများရှိလာပါတယ်။အခန်းတစ်ခန်းနေရာမှာနှစ်ခန်းသုံးခန်းလောက်ရှိမှသာအဆင်ပြေမှာဖြစ်ကြောင်းဒီအချက်ကိုလည်းထည့်သွင်းစဉ်းစားသင့်ကြောင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့တာပဲဖြစ်ပါတယ်။ဆက်လက်ပြီးကျောင်းတွေကတော့ပြန်ဖွင့်ရမှာပဲ။ယောဂါပျောက်တဲ့အထိကျောင်းတွေစောင့်မယ်ဆိုတာကမလွယ်ဘူး။အချို့နိုင်ငံတွေမှာကအင်တာနက်ကနေသင်တာတော့မကျေနပ်တာတွေရှိတယ်လို့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောပါရယ်။ online သင်ကြားမှုဟာစာသင်ခန်းအတွင်းသင်ကြားမှုသင်ယူမှုနဲ့အလွန်ကွာခြားပြီးတော့အမေရိကန်တက္ကသိုလ်အချို့မှာကျောင်းလာကစည်းရိမ်များကြီးမြင့်သဖြင့် online သင်ယူမှုအပေါ်စန့်ကျင်ကန့်ကွက်မှုများနဲ့လည်းကြုံတွေ့နေရကြောင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့တာပဲဖြစ်တယ်လို့သိရပါရယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Pre-University ကျောင်းသားကျောင်းသူတွေအတွက် online soft skills training ဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။တက္ကသိုလ်ဝန်ထမ်းနဲ့ IGCSE စာမေးပွဲတွေဖြည့်ဆည်းထားတဲ့ကျောင်းသားကျောင်းသူတွေအတွက် online soft skills training ကို STI မြန်မာ University ကနေဖွင့်လှစ်ပေးသွားမယ်လို့သိရပါတယ်။သင်တန်းမှာတက္ကသိုလ်ရွေးချယ်ရမှာအရေးကြီးတဲ့အချက်လက်တွေကိုပြောပြပေးသွားမှာဖြစ်ပြီးတော့လေ့လာရမှာတွေကတော့ English, Personal Professional Development, Presentation Skill, Creative Thinking, Striking တွေပဲဖြစ်ပါတယ်။ဒါပြင်ကမ္ဘာထိပ်တန်း UK ဘွဲ့သင်တန်းများရဲ့မိတ်ဆက်သင်ခန်းစာတွေဖြစ်တဲ့ Business Engineering, IT,Healthy Science တွေလည်းသင်ကြားပေးမှာပါ။သင်တန်းကာလအနေနဲ့၅ပတ်ကြာမြင့်မှာဖြစ်ပြီးတော့2020ပြည့်နှစ်ဇွန်လ၈ရက်ကနေစတင်ဖွင့်လှစ်သွားမှာပဲဖြစ်ပါတယ်။တက်ရောက်လို့သူတွေအနေနဲ့ www.stied.net/register မှာအချက်လက်များဖြည့်သွင်းကတက်ရောက်နိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ဆန်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဦးဝေမြင့်မို့ပါ